in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်2019ခုနှစ်ဇွန်လ16ရက်နေ့လွန်နေညနေခင်းဗီဒီယိုစီးရီးကိုအမေရိကန်ပြည်သူမျိုးဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတူမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအီတန်စံမှာဒီညနေခင်းတို့စီးရီးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမှတ်များသတင်းအောင်နဲ့တူချင်ညာပေးသွားမှာဖြစ်ပါတယ်။ဥပမာပင်လယ်ကွေ့ထဲမှာရေနံတင်သင်းမောင်းနှစ်ဆင့်တိုက်ခိုက်ခံရဟာအီရန်နိုင်ငံရဲ့လက်ချက်ဖြစ်တယ်လို့sorry အရှင်းမင်းသားကဖြစ်တင်လိုက်ပါတယ်။ဟောင်ကောင်မှာလူတွေထောင်နဲ့ချီပြီးတော့ဒီကနေ့မှာအနောက်ရောင်ဝတ်စုံတွေဝတ်ဆင်ပြီးလမ်းတွေပေါ်မှာထွက်ဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှုကလည်းယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဆိုမာလီနိုင်ငံမျိုးတော်မိုဂါဒီရှုမှာမနေ့ကဘုံးတလုံးပေါက်ကွဲခဲ့တာကြောင့်လူ10ယောက်ထပ်မံတဲ့သေဆုံးပြီးတော့23ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။နောက်တိုင်းဒေသတွေမှာတိုက်ပွဲရဲ့အမြန်ရည်ရည်ဆန္ဒထုတ်ဖော်သူတွေကိုတရားစွဲဆိုမှုတွေအမြန်ဆုံးရုပ်သိမ်းပေးဖို့နဲ့ပြည်ရင်းစစ်အမြန်ဆုံးရပ်တန့်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သမ္မတကိုငြိမ်းချမ်းလှုပ်ရှားသူတွေကတောင်းဆိုလိုက်တဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဒီလိုမျိုးနိုင်ငံတော်အစိုးရအနေနဲ့အထူးသဖြင့်ကျွန်တော်တို့နိုဘယ်ငြိမ်းချမ်းဆုရှင်ဦးဆောင်တဲ့ကျွန်တော်တို့ဘောင်ဆန်းဆုရှင်ဦးဆောင်တဲ့အစိုးရကဒီလိုမျိုးလူငယ်တွေလွတ်လပ်စွာအခြေအနေကိုပုံပေါ်ပေါ်ပြတာ
ပေးမိသူတွေလူမျိုးရည်နဲ့စစ်ပွဲရည်ရည်တောင်းဆိုခဲ့တဲ့အတွက်ထောင်ချခံခဲ့ရတဲ့ကချင်ငြိမ်းချမ်းလှုပ်ရှားသူတယောက်ကအခုလိုပြောသားတာကိုလည်းမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်သိပ္ပံနည်းပညာသတင်းတွေဖြစ်ကြတဲ့မောင်းသူမဲ့ဒရုန်းရင်နဲ့အိမ်ရောက်ပို့တဲ့ဝန်ဆောင်မှုအကြောင်းအင်တာနက်ပေါ်ကနေအချက်လက်ခိုးယူမှုပြဿနာတွေဖြေရှင်းဖို့နောက်ပြီးတော့ဂျူတူကိုတုံးပြီးတော့လူသားတွေရဲ့ကျန်းမာရေးဆိုင်ရာအချက်လက်တွေရယူရဲ့အကြောင်းစာရတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကုရနိုင်နဲ့မက်မြသစီအောင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
sorry အရှေ့မင်းသားကအိုမန်ပင်လယ်ကွေ့ထဲမှာရေနံတင်သင်းမောင်းနှစင်တိုက်ခိုက်ခံရတာဟာအီရန်နိုင်ငံရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်လိုက်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒါနဲ့ပတ်သက်ပြီးတော့ပြည်ပြည်သူသားရက်ဒီလှုပ်ဆောင်ကြဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်။ကြာသပတေးနေ့ကဖြစ်ခဲ့တဲ့ဘုံခွဲတိုက်ခိုက်မှုကြောင့်နော်ဝေးနိုင်ငံပိုင် front out air တင်မောင်းနဲ့ဂျပန်နိုင်ငံပိုင် kokuta courageous တင်မောင်းတို့ထိခိုက်သွားခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအမေရိကန်နဲ့အီရန်နိုင်ငံကြားတင်မောင်းမှုတွေမြင့်တက်နေတာကိုရှင်းချဖို့အတွက်ဆိုပြီးတော့အီရန်နိုင်ငံတရံမြို့ကိုရောက်ရှိနေချိန်မှာဒီလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။အီရန်ဆိုရဟာဂျပန်ဝန်ကြီးချုပ်ရဲ့တီရန်ကိုအလဲလာရောက်တဲ့အချိန်မှာဂျပန်တင်မောပါဝင်ရေနံတင်တင်မောနှစ်ဆင့်ကိုတိုက်ခိုက်ပြီးတော့မလေးမစားလုပ်ခဲ့တယ်ဆိုပြီး sorry အရှင်မင်းသားမိုဟာမက်ဘင်ဆာမန်ကဒီတွေ့ဆုံမေးမြန်းခန်းမှာပြောထားတာကိုကိုးကားပြီးတော့ sorry ပိုင်းအက်ရှရော့အော်ဆက်သတင်းစာကဖော်ပြပါတယ်။ဒါပြင်အမေရိကန်သတင်းတွေမှာဖော်ပြနေတာကြောင့်တော့ sorry အရိပြနဲ့အမေရိကန်နိုင်ငံတို့ရဲ့ဆက်ဆံရေးထိခိုက်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ Saudi Arabia နိုင်ငံအနေနဲ့ဒေသတွင်းမှာစစ်ဖြစ်လာမှာကိုမလိုလားတာကြောင့်မလိုလားကြောင့်ဒါပေမဲ့ Saudi ပြည်သူတွေအချုပ်အခြာအာဏာနဲ့အရေးကြီးတဲ့အကျိုးစီးပွားတွေကိုထိခိုက်ချင်းချောက်လာမယ်ဆိုရင်တော့ရင်ဆိုင်ဖြည့်ရှင်းသွားဖို့တုံဆိုင်နေမှာမဟုတ်ဘူးလို့လည်းသူကပြောလိုက်ပါတယ်။ Iran နိုင်ငံကတော့ဒီတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
ကမ္ဘာအင်အားကြီးနိုင်ငံတွေကအီရန်နျူကလ িয়ার သဘောတူညီချက်နဲ့ဖက်သက်လို့အပြုသဘောဆောင်တဲ့လက္ခဏာမပြရင်အီရန်အနေနဲ့လည်းသူတို့ဘက်ကလိုက်လျောမှုတွေကိုဖျက်တောက်သွားမယ်လို့အီရန်သမ္မတဟာဆန်ရူဟီနီကပြောဆိုလိုက်ပါတယ်။စနေနေ့ကတာဂျီကစ္စတန်မှာပြုလုပ်တဲ့အာရှထိပ်သီးညီလာခံမှာသမ္မတရူဟာနီကအခုလိုပြောလိုက်တာဖြစ်ပြီးအပြုသဘောဆောင်တဲ့လက္ခဏာဆိုတာကိုတော့အသေးစိတ်ပြောမသွားခဲ့ပါဘူး။ပြီးခဲ့တဲ့ကြာသပတေးနေ့ကလောင်စာစီတင်တင်မောနှစ်ဆင့်အိုမန်ပင်လယ်ကွေ့မှာအတိုက်ခိုက်ခံရပြီးအီရန်နဲ့အမေရိကန်နှစ်နိုင်ငံတင်းမာမှုတွေကြားမှာပဲသမ္မတရူဟာနီကအခုလိုပြောလိုက်တာပါ။လောင်စာစီတင်တင်မောတိုက်ခိုက်ခံရမှုကအီရန်ရဲ့လက်ချက်ဖြစ်ကြောင်းအမေရိကန်ကဆွဆွဲထားပြီးအီရန်ကဒီဆွဆွဲချက်ကိုညှင်းပယ်ထားပါတယ်။အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ကတစ်ဖက်သက်နှုတ်ထွက်ခဲ့ပြီးအီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေပိုလုပ်လာပြီးတဲ့နောက်အီရန်ဘက်ကလည်းစာချုပ်ပါအချက်လက်တွေကိုလိုက်နာမှုစတင်လျှော့ချလာတာပါ။အာရှဒေသတွင်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ယုံကြည်မှုတည်ဆောက်တဲ့အာရှထိပ်သီးညီလာခံမှာဗြိတိန်တရုတ်ပြင်သစ်ဂျာမနီနဲ့ရုရှားနိုင်ငံတွေကလည်းတက်ရောက်ခဲ့ပါတယ်။
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမြို့ကလူစီကားရလမ်းတစ်ခုပေါ်မှာစနေနေ့တုန်းကကားဘုံတစ်လုံးပေါက်ကွဲခဲ့တာကြောင့်လူ10ယောက်ထပ်မံတည်ဆုံးပြီးတော့23ယောက်ဒဏ်ရာရသွားတယ်အဲ့လိုမျက်မြင်သက်သေတွေနဲ့ကျန်းမာရေးထောင်ဝန်ရှိသူတွေကပြောပါတယ်ဆိုမာလီလွတ်တော်နာကမာကာအယ်မူကရာမာလမ်းမပေါ်မှာရှိတဲ့လုံခြုံရေးတွေကအဲ့ဒီကားကိုရပ်တန့်ပြီးစစ်ဆင်းနေတုန်းမှာကားဘုံကွဲခဲ့တာဖြစ်ပါတယ်အရှဘတ်ဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ချက်ချင်းပဲပြောဆိုလိုက်ပါတယ်လူခုနှစ်ယောက်ကတော့နေရာမှာပဲဖွဲ့ချင်းပြီးတည်ဆုံသွားခဲ့ပြီးတော့အနည်းဆုံးနောက်ထပ်3ယောက်ကတော့သူတို့ရတဲ့ဒဏ်ရာရည်နဲ့တည်ဆုံသွားခဲ့တယ်လို့ဆေးရုံကအတည်ပြုပြောကြပါတယ်။ပောက်ကွဲမှုကြောင့်မိโกလုံးကြီးထွက်လာခဲ့တယ်လို့အနီးနားဖောင်ဝန်းကျင်မှာရှိတဲ့အဆောင်အုံတချို့အကြီးရဲထိခိုက်ပျက်စီးတာဒါမှမဟုတ်ပြိုကျတာတွေရှိခဲ့ပါတယ်။ ရှဘတ်အဖွဲ့ဟာဆိုမာလီအစိုးရကိုဖျောက်ချဖို့အတွက်ဇယ်ဇူးနှစ်တခုကျော်ကြာတိုက်ခိုက်လာခဲ့တာဖြစ်ပါတယ်ဒါပေမဲ့2017မှာတော့ရှဘတ်အဖွဲ့ဟာမိုဂါဒီရှူးမြို့ကသူတို့တည်ယူထားတဲ့နေရာတွေကိုလက်လွတ်ခဲ့ရပြီးတော့သူတို့ရဲ့အမာခံနေမိအတော်များများကိုလည်းဆုံးရှုံးလာနေတာဖြစ်ပါတယ်ခင်ဗျာ
တနင်္လာနေ့ပါကြာနေပြီဖြစ်တဲ့အာဖဂန်စစ်ပွဲတွေအဆုံးသတ်ဖို့အတွက်အမေရိကန်နဲ့တာလီဘန်ကြားအရေးပါတဲ့တွေ့ဆုံဆွေးနွေးမှုတွေကိုရှေ့သတင်းပတ်အစောပိုင်းမှာကာတာနိုင်ငံမြို့တော်ဒိုဟာမှာပြုလုပ်သွားမှာဖြစ်ပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုအာဖဂန်နယ်ပွားအမေရိကန်နိုင်ငံသားဇယ်မေခါလီဇတ်ကဦးဆောင်တာဖြစ်ပြီးအခုတွေ့ဆုံဆွေးနွေးပွဲက9ချိန်မြောက်ဖြစ်ပါတယ်။အာဖဂန်ဆိုရမပါဝင်တဲ့အမေရိကန်နဲ့တာလီဘန်တွေကြားဆွေးနွေးပွဲတွေမှာအမေရိကန်တပ်တွေကိုနိုင်ငံတွင်းကပြန်ယူသိမ်းပီးဖို့နဲ့တာလီဘန်တွေဘက်ကအပြန်အလှန်အနေနဲ့အာဖဂန်မျိုးကိုခြေကုပ်ယူပြီးတခြားနိုင်ငံတွေကိုတိုက်ခိုက်တာတွေမလုပ်ဖို့စရာတွေကိုအဓိကထားဆွေးနွေးနေကြတာပါ။တာလီဘန်တွေအနေနဲ့အပြစ်ခတ်ရစေပြီးအာဖဂန်အစိုးရပါဝင်တဲ့ဆွေးနွေးပွဲတွေကိုပြုလုပ်သွားဖို့ဆွေးနွေးညှိနှိုင်းမှုနောက်ဆုံးရလဒ်အနေနဲ့အမေရိကန်ကတောင်းဆိုတာဖြစ်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲအတွင်းအဓိကအချက်နှစ်ချက်ကိုအောင်မြင်ကြိုးစားသွားမှာဖြစ်ပြီးတစ်ဖက်ကလည်းလိုက်လိုက်လျော်လျော်ရှိဖို့လိုကြောင်းအမေရိကန်အဖွဲ့ကိုဦးဆောင်သူခါလီဇတ်ကရှေ့သတင်းပတ်ဆွေးနွေးပွဲတွေမတိုင်မီထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဆွေးနွေးပွဲတွေကရှေ့မတိုးနောက်မဆုတ်အခြေအနေဖြစ်နေပြီးမဲ့လုံးဝရပ်တန့်သွားတာမဟုတ်ပဲတဖြည်းဖြည်းတိုးတက်မှုရှိတာမြင်ရတယ်လို့တာလီဘန်စစ်သွေးကြွဘက်ကညှိနှိုင်းရေးအဖွဲ့ပြောခွင့်ရဆူဟာလီရှဟင်းက VOA ကိုပြောပါတယ်ရှင်
အန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။ဟောင်ကောင်မှာလူတွေထောင်နဲ့ချီပြီးတော့ဒီကနေ့မှအနက်ရောင်ဝတ်စုံတွေဝတ်ဆင်ပြီးလမ်းမော်ထွက်ဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှုကိုလည်းယာရုကနေနှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်မှာနေထိုင်တဲ့သူတွေကိုတရုတ်နိုင်ငံပြည်မာကြီးကိုပို့ပြီးတော့တရားစီရင်ခွင့်ပြုလာနိုင်တဲ့ဥရေကျန်းကိုတည်ပြုဖို့လှုံ့ဆော်ခဲ့တာကြောင့်ဟောင်ကောင်ဒေသခံတွေကအခုလိုဆန္ဒပြတောင်းဆိုခဲ့ကြတာပါ။ဆန္ဒပြတဲ့သူတွေဟာနေရာတီအပူတန်းကိုကြံ့ကြံ့ခံရင်းနဲ့ဗစ်တိုးရီးယားပန်းချံကနေဟောင်ကောင်ဘိုးဆိုးရရုံးတွေစီကိုချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။တရုတ်ဆိုရကကြောတော့နောက်ခံပေးထားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးဂယ်ရီလမ်ကတော့ဒီဥပဒေကြမ်းကိုတည်ပြုဖို့အကန့်အသတ်မရှိရွှေဆိုင်လိုက်ပေမဲ့ဇာနာပြတဲ့သူတွေတောင်းဆိုထားသလိုမျိုးတော့လုံးဝယုံသိမ်းလိုက်တာမဟုတ်ပါဘူး။ဟောင်ကောင်ဆိုရကအခုလိုလှုပ်တာဟာ1998ခုနှစ်ကဟောင်ကောင်ကိုဗြိတိန်နိုင်ငံစီကနေတရုတ်နိုင်ငံလက်ထဲကိုလွှဲပြောင်းပေးခဲ့တဲ့အချိန်ကစတင်ပြီးတော့အရေးပါတဲ့နိုင်ငံရေးအလဲပြောင်းနေတဲ့ကတခုဖြစ်သလိုအုပ်ချုပ်ရေးမှူးဂယ်ရီလမ်အနေနဲ့ဟောင်ကောင်ကိုဆက်လက်ဦးဆောင်နိုင်ပါမလားဆိုပြီးတော့မေးခွန်းတွေထုတ်တာတွေလည်းရှိလာနေပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကလူတန်းလောက်ဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတွေကပြောကြားလိုက်ပြီးတော့ဒီကနေ့မှလည်းဆန္ဒပြတဲ့သူအရေးအတွက်ဟာအဲ့လောက်ရှိပုံရတယ်လို့ဆိုပါတယ်။ဗိုလ်တူးနေတုန်းကတော့ဟောင်ကောင်ရဲ့စီးပွားရေးအချက်ချနေရာမှာရဲတွေကဆန္ဒပြတဲ့သူတွေကိုရာဘာကြီးစံတွေမျက်ရည်ယိုဘုံးတွေတုံးပြီးနေနေကြတာကြောင့်ရဲတွေနဲ့ဆန္ဒပြတဲ့သူတွေကြားမှာအကြမ်းဖက်တာတွေအထိဖြစ်ခဲ့ပြီးတော့တချို့ဗန်တွေလည်းပိတ်ပစ်ခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်ခင်ဗျာ။
အမေရိကန်ကနေအိန္ဒိယနိုင်ငံကိုတင်သွင်းတဲ့သွင်းကုန်တွေအပေါ်အိန္ဒိယဘက်ကအခွန်တိုးမြင့်တက်မှတ်လိုက်ပါတယ်။ဒီလိုအခွန်စည်းချက်လိုက်တာကဒီကနေ့တနင်္ဂနွေနေ့ကစအသက်ဝင်မှာဖြစ်ပြီးအမန်ဇေးနဲ့ပန်းသီးတွေအပါအဝင်အမေရိကန်ကုန်ပစ္စည်း28မျိုးကိုအိန္ဒိယအစိုးရကကုန်သွယ်ခွန်တွေတိုးကောက်သွားမှာဖြစ်ပါတယ်။အိန္ဒိယကအမေရိကန်ရဲ့အမန်ဇေးတွေကိုအများဆုံးတင်သွင်းနေပြီးအမေရိကန်နိုင်ငံထွက်ပန်းသီးတွေကိုဒုတိယအများဆုံးတင်သွင်းနေတာပါ။အိန္ဒိယကတင်ပို့တဲ့ပစ္စည်းတွေထဲကားပစ္စည်း၊ဓာတုပစ္စည်း၊အဖိုးတန်လက်ဝတ်ရည်ရည်တွေနဲ့ကုန်ကျန်းတွေပါဝင်ပါတယ်။အိန္ဒိယကအမေရိကန်ကုန်ပစ္စည်းတချို့အပေါ်သွင်းကုန်ခွန်တွေတိုးမြင့်ကောက်ခံသွားမယ်လို့ပြီးခဲ့တဲ့နှစ်ဇွန်လကတည်းကပြောထားခဲ့တာပါ။အိန္ဒိယရဲ့တန်မဏိနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်တွေတိုးမြင့်ကောက်ခံမှုကိစ္စကိုအမေရိကန်ကကွင်းလွတ်ခွင့်မပေးတဲ့အတွက်နှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေခဲ့တာဖြစ်ပါတယ်။ကမ္ဘာအင်အားကြီးဆုံးဒီမိုကရေစီနိုင်ငံနှစ်ခုဖြစ်တဲ့အမေရိကန်နဲ့အိန္ဒိယအကြားမှာကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ပြီးဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ခဲ့တာကြောင့်အိန္ဒိယဘက်ကကုန်သွယ်ခွန်တွေတိုးကောက်ဖို့ကိစ္စကိုအကြိမ်ကြိမ်ရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအိန္ဒိယနိုင်ငံအပေါ်ကုန်သွယ်ရေးအထူးခံစား권ကိုပြန်ယူသိမ်းဖို့အခုလအစောပိုင်းမှာဆုံးဖြတ်ခဲ့တာကြောင့်အိန္ဒိယဘက်ကအခုလိုပြန်ပြီးတော့တုံ့ပြန်လိုက်တာဖြစ်ပါတယ်ရှင်။
ဒီကနေ့နိုင်ငံမှာအီဘိုလာရောဂါကူးစက်ပြန့်ပွားမှုကိုတိုက်ဖြတ်ဖို့အတွက်ဆေးရုံနဲ့ဆေးဝါးထောက်ပံ့တွေအလုံးတော့မရှိဘူးလို့ယူကန်နာကျန်းမာရေးတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။အီဘိုလာရောဂါပိုးကူးစက်ခံရသူတွေကိုတည်တံ့ထားရှိဖို့အတွက်နေရာမရှိဘဲအဲ့လူတွေကိုဒေသခံဆေးရုံတွေရဲ့ဗန်းကျန်တွေအတွင်းမှာတဲထိုးပြီးထားထားရတယ်လို့ပြောပါတယ်။ဒါပြင်ဆေးရုံလက်3လက်8တွေအလုံးတော့မရှိတာကြောင့်ကျန်းမာရေးဝန်ထမ်းတွေကိုလည်းချွေချွေတာတာနဲ့ပေးနေရတယ်လို့ဆိုပါတယ်။ ကျင်းနေမှာပဲကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့ယူဂန်ဒါနိုင်ငံမှာဒီပြန်ပြီးတော့ဖြစ်လာနေတဲ့ဒီအီဘိုလာရောဂါကူးစက်ပြန့်ပွားနေတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာအများပြည်သူကျန်းမာရေးပေါ်အခြေအရေးပေါ်အခြေအနေတရက်မကျညာဖို့ကိုကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO ကတောက်ချာနေကဆုံးဖြတ်လိုက်ပါတယ်အီဘိုလာရောဂါတကြောပြန်ဖြစ်ပွားလာတာကိုအကဲဖြတ်သုံးသပ်ဖို့အတွက်ကုလသမဂ္ဂကျန်းမာရေးဌာနကျွမ်းကျင်သူတွေရဲ့အစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာ3ရက်မြောက်ကျင်းပခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဧပြီလအတွင်းကအကြီးအကျယ်မီးလောင်ကျွမ်းခဲ့တဲ့ပြင်သစ်နိုင်ငံက Notre Dame ခရီးရန်ဘုရားကျောင်းကြီးမှာပထမဆုံးအကြိမ်ဝတ်ပြုဆုတောင်းပွဲတစ်ခုကိုပြုလုပ်ခဲ့ပါတယ်။လူဦးရေကန့်သက်ထားတဲ့ဒီဆုတောင်းပွဲကိုပြင်သစ်ခရီးရန်ဂိုင်းချုပ် Michael Opetit ကဦးဆောင်ပြီးလူ30လောက်တက်ရောက်ခဲ့တာပါ။တက်ရောက်သူအများစုကခရီးရန်ဘုန်းတော်ကြီးတွေနဲ့ဘုရားကျောင်းအလုပ်သမားတွေဖြစ်ပါတယ်။ဘုရားကျောင်းကြီးပြန်လည်တည်ဆောက်ရေးမှာပါဝင်သူတွေကိုလည်းတက်ရောက်ဖို့ဖိတ်ကြားခဲ့ပါတယ်။ဒီဝတ်ပြုဆုတောင်းပွဲကိုကက်သလစ်ရုပ်မြင်သံကြားလိုင်းကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့ပါတယ်ရှင်။
ကိုရင်နိုင်နဲ့မမြသစင်အောင်လုံးကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့တိုင်းရင်းဒေသတိုက်ပွဲရဲ့ရေးဆန္ဒပြသူတွေကိုရေးယူမှုရပ်တန့်ဖို့အတွက်ပြည်သူတွေတောင်းဆိုနေတဲ့အကြောင်းတင်ဆက်ပေးကြပါတယ်တိုင်းရင်းဒေသကတိုက်ပွဲတွေအများဆုံးရဲ့ရေးငင်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုပုံမှန်မျိုးစုံနဲ့တရားစွဲဆိုနေမှုတွေကိုအများဆုံးရပ်သိမ်းပေးဖို့နဲ့ပြည်ရင်းစစ်အများဆုံးရပ်တန့်ဖို့နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်နဲ့သမရကိုငင်းချမ်းလှူရှာသူတွေကတောင်းဆိုလိုက်ပါတယ်လက်တလောကချင်စစ်ရပ်တန့်ရေးဆန္ဒထုတ်ဖော်ခဲ့ကြတဲ့ကချင်လူငယ်တွေရန်ကုန်ကငင်းငင်းစွာလှူရှာသူလူငယ်တွေကိုလည်းငင်းစုစီပုံမှန်တွေနဲ့ရဲစခန်းတွေကတရားစွဲဆိုတရားထားတာတွေကိုလည်းတရားဥပဒေနဲ့ညီရင်ဆိုင်သွားကြမယ်လို့လည်းတရားစွဲခံရသူတွေကပြောနေပါတယ်မဆူမုံကပြပြပေးပါလိမ့်မယ်ရှင
်မြမစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တို့ကြားတိုက်ပွဲတွေဖြစ်ပြီးတော့စစ်ရေးပြိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်စတဲ့တိုင်းရင်းဒေသတွေကစစ်မီးတွေငြိမ်မုန်နဲ့စစ်ဘေးရှောင်ပြည်သူတွေရဲ့အရေးငင်းငင်းစွာနဲ့ပြည်တွင်းငင်းငင်းရေးလှူရှာသူတွေကဆန္ဒထုတ်ဖော်ခဲ့ကြတာပခုလိုမျိုးကချင်တကြောပြန်ဆစ်ရှင်းနေပြတဲ့အချိန်မြန်မာနိုင်ငံတော်ဝန်ပြည်တွင်းစစ်ရက်ဖို့ငြင်းငြဲစွာဆန္ဒထုတ်ဖော်ခဲ့ကြတဲ့ငြင်းငြဲရေးလှုပ်ရှားမှုဦးဆောင်သူလူငယ်9ဦးကိုရန်ကုန်တိုင်းဗဘဲတန်းရဲအာဏာပိုင်တွေဘက်ကငြိမ်းဆုစီပုံမှန်နဲ့တရားစွဲဆိုထားတယ်လို့ကိုရိုင်းတရားစွဲခံထားရတဲ့ပြည်တွင်းငြင်းငြဲရေးလှုပ်ရှားသူမတ်ဤတင်စာမောင်က VOA မြန်မာပိုင်းကိုပြောပါတယ်။ဟို
မြန်မာတို့ကသူတို့ကရဲစခန်းကိုလာခိုင်းနေပေါ့နော်။ဒါပေမဲ့မြန်မာတို့ထဲက9ယောက်ထဲကဟိုကိုဂျင်လင်းဖို့နဲ့မတ်ဆစ်စာလီကိုသူကအကြောင်းကြားစာပို့တယ်။ကျန်တဲ့3ယောက်မြန်မာရဲ့ကိုယူဆော့ရဲ့မတ်အန်စာကတို့ကအကြောင်းကြားစာပို့မလား။ရဲကအကြောင်းကြားစာပို့မလား။ဒါကမှလည်းရဲခန့်မသွားဘဲနဲ့နေလိုက်တယ်မှာ။ဒီငိတ်ဆူစီကိုမတင်ဘူးပေါ့နော်။မတင်ရတဲ့အကြောင်းရင်းကလည်းညီမတို့ရဲ့ဒီနိုင်ငံသားခွင့်ရေးလို့ညီမတို့ကခံယူထားတယ်။ဒီကြေးကြီးကိစ္စရင်းနဲ့ပတ်သက်လိုက်ညီမတို့ရဲ့လှုပ်ရှားမှုနဲ့ပတ်သက်လိုက်အကြောင်းကြားစာကဘယ်တော့မှကြလာတယ်လို့မရှိဘူး။အသာတူတူခွင့်ပြုလိုက်တယ်လို့မရှိဘူး။ကိုယ်ငိတ်ဆူစီကိုတောင်းဆိုမယ်၊ပွဲတစ်ခုစုံမယ်ဆိုရင်တော့ဒါကြီးအနောက်ဆက်တစ်ခုစုဖြစ်လာတဲ့အတွက်ချိုးတော်လေ
။အခုလိုမျိုးရန်ကုန်မြို့မှာပြည်တွင်းငိတ်ညက်ရေးလှုပ်ရှားခဲ့သူတွေကိုအရေးယူနေသလိုပဲကချင်ပြည်နယ်မြကြီးနားမြို့မှာလည်းစစ်ဘေးရှောင်လူငယ်တွေကငင်းငင်းစွာနဲ့တရုတ်ဖို့တင်ဆက်ခဲ့ကြတဲ့အတွက်ဥဆောင်သူကချင်လူငယ်တို့ကိုငိမ့်စုစီပုံမှန်နဲ့တရားစွဲဆိုထားပြီးတော့လာမယ့်ဇွန်လ19ရက်နေ့မှာတော့တရက်ခွင်မှာဆက်လက်တရားရင်ဆိုင်ကြမှာဖြစ်ပါတယ်။ပြည်တွင်းငင်းငင်းရင်းကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD အစိုးရလက်ထက်နိုဘယ်ငင်းငင်းရင်းဆုရှင်တို့လည်းဖြစ်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နိုင်ငံကိုဦးဆောင်နေတဲ့အချိန်မှာအခုလိုစစ်ပွဲတွေရပ်ဖို့ငင်းငင်းစွာဆန္ဒထုတ်ဖော်နေသူတွေကိုပုံမှန်မျိုးမျိုးနဲ့ဖမ်းဆီးတရားစွဲဆိုနေတာကတော့အတော်လေးကိုမဖြစ်တဲ့အနေအထားဖြစ်တယ်လို့ပိတ်မိပြည်သူတွေလူမျိုးရင်းနဲ့စစ်ပွဲရရေးတောက်ဆူခဲ့ခြင်းတက်မတော်ကိုတည်ရဖြတ်ခဲ့တယ်ဆိုတဲ့အမှုနဲ့မြစ်တီးနားမှာထောင်ချခံခဲ့ရတဲ့ဂျင်းဂျဲရေးလှူရှာသူကချင်လူငယ်ကိုလွမ်းဆောင်ကလည်းပြောပါတယ
်နိုင်ငံတော်အစိုးရအနေနဲ့ဒီလိုမျိုးကျွန်တော်တို့လူငယ်မျိုးဆက်တစ်တွေဟာဒီဒီဒင်းစစ်ရဲ့ခါတီမှုတွေကိုကျွန်တော်တို့ရင်ဆိုင်နေရတယ်ကျွန်တော်တို့ရဲ့အနာဂတ်တွေဟာပုံပြမဟိုညှော်လင့်ချက်နေလာတဲ့အတွက်ကြောင့်မျိုးဒီငင်းချမ်းရေးကိုအမြန်ဆုံးရချင်တဲ့သဘောတွေနဲ့ကျွန်တော်တို့ဒီလိုမျိုးတို့လှူဆောင်မှုတွေကျွန်တော်တို့လှူရှာမှုတွေလှူဆောင်မှုတွေအမြင်ဖွင့်မှုတွေလှူဆောင်တာပေါ့ဆိုတော့ဒါကတော့တိုင်းပြည်အတွက်ပုံငင်းချမ်းပြီးမှဒီထောင်စုစနစ်ကိုပုံဖော်ရှေ့ဖို့အတွက်ကျွန်တော်လှူဆောင်တာဖြစ်တယ် violent back ကိုအစမ်းဖက်တဲ့ဟာကိုကျွန်တော်တို့စစ်တီးကြဘက်ကိုပုံဖော်လှူဆောင်တာမဟုတ်ဘူးပေါ့နော်ဆိုတော့ပုံပြမှဒီလိုမျိုးနိုင်ငံတော်အစိုးရအနေနဲ့အထူးသဖြင့်ကျွန်တော်တို့ဒီ Nobel ငင်းချမ်းစုရှင်လှူဆောင်တဲ့ကျွန်တော်တို့ဒေါက်တာဆန်းစုကြည်လှူဆောင်တဲ့အစိုးရကဒီလိုမျိုးလူငယ်တွေလွတ်လပ်စွာအခြေအနေကိုပုံဖော်ပြတတ်တဲ့ လုံဆောင်မှုတွေကိုကျွန်တော်တို့လက်ကွတ်တဲ့ပုံစံနဲ့ခဏခဏကျွန်တော်တို့အရင်းယူအဟာတာလုံဆောင်မှုတွေခါတာလုံးဝဒီနိုင်ငံတော်အစိုးရအတွက်တော်တော်ကောင်းနိုင်ငံတော်အတွက်တော်တော်ကောင်းလုံးဝမတင်တော်တဲ့အတင်ပြောတဲ့လုံဆောင်မှုတွေကိုကျွန်တော်တို့အဲ့လိုမျိုးပဲကျွန်တော်တို့ကောက်ချက်ချချင်ပါတယ
်ပြည်သူတွေဘက်ကနိုင်ငံသားအခွင့်အရေးနဲ့အညီနိုင်ငံသားတွေရဲ့အရေးငြိမ်းချမ်းစွာတောင်းဆိုချက်တွေကိုအလေးထားဖို့နဲ့ပြည်သူတွေတောင်းဆိုတဲ့ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်တဲ့အောင်နိုင်ငံခေါင်းဆောင်တွေဘက်ကအလေးထားဆောင်ရွက်ပေးဖို့လိုတယ်လို့လည်းငြိမ်းချမ်းရေးလှုပ်ရှားသူမဲ့ဤတင်စာမောင်ကပြောပါတယ
်ဒါပြည်ရင်းစစ်ဖြစ်နေတာပေါ့နော်ဆိုပြည်ရင်းစစ်ဆိုတဲ့အနေထားမှာဒါနိုင်ငံရေးရဲ့စီးလင်းနေနိုင်ရမယ့်ပိုင်းတွေရှိလာတယ်အဲဒါဆိုကျွန်တော်တို့အနေနဲ့ကတော့ငြိမ်းချမ်းရေးစီးနီးပွဲတွေအများဆုံးခေါ်ခိုင်းစီစဉ်နေပေါ့နော်ငြိမ်းချမ်းရေးစီးနီးပွဲဆိုတာလည်း၂၀ပြားစုတင်လို့လိုမျိုးတစ်ဖက်နဲ့တစ်ဖက်ညီမျှမှုမရှိတဲ့အရာမျိုးပြောရတော့မဟုတ်ဘူးနိုင်ငံရေးရစစ်မှန်မှုရှိတဲ့တကယ်ကိုတန်းတူညီတူမှုရှိတဲ့အပြန်အလှန်လေးစားမှုရှိတဲ့ငြိမ်းချမ်းရေးစီးနီးပွဲတွေကိုခေါ်ခိုင်းစီစဉ်နေနောက်တစ်ချက်ကတော့ humanitarian ပေါ့နော်လူတွေအထောက်အထားအနေနဲ့ကျွန်တော်တို့အငြင်းနဲ့မဲ့တောင်းဆိုတဲ့လူကုန်တိုက်ခိုက်ဟုတ်ထောက်ပြီးတော့မှဒီလူသားတွေအပေါ်မှာဆန္ဒထောက်ပံ့မှုတွေကအများကြီးလှုပ်ပေးနေရမယ်ဒီနိုင်ငံရဲ့နိုင်ငံသားတွေပဲလေ
အခုချိန်ထိလည်းတိုက်ပွဲတွေပြင်းထန်နေစေတိုင်းရင်းဒေသတွေမှာတောင်ကနန်းရှိတဲ့စစ်ရှောင်တွေဟာတနေ့ထက်တနေ့ပိုတိုးလာတယ်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့စစ်ရှောင်ဒေသခံပြည်သူတွေကိုလည်းအစုလိုက်ပြုံလိုက်ဖမ်းဆီးစစ်ဆေးမှုတွေပိုများလာနေတဲ့အနေအထားဖြစ်နေတဲ့အတွက်နိုင်ငံတကာနဲ့ပြည်တွင်းဘက်မှာလည်းစိုးရိမ်ပကင်းဖြစ်နေတဲ့အနေအထားဖြစ်ပါတယ်ရှင်
မဆူမတက်ဆက်ပေးကြတာဖြစ်ပါတယ်အခုတခါမှာတော့လူရင်းနဲ့ပစ္စည်းပို့မဲ့အစားမောင်းသူမဲ့ drone ရင်နဲ့အင်းရောင်းပို့ဆောင်တဲ့ဝန်ဆောင်မှုကြောင့်ကိုတင်ဆက်ပေးကြပါတယ် online ပေါ်ကနေရောင်းဝယ်လုပ်တဲ့ Amazon လုပ်ငန်းကြီးကဈေးဝယ်အမှားတွေကိုမောင်းသူမဲ့ drone ရင်တွေနဲ့အင်းရောင်းပို့ပေးမဲ့ဝန်ဆောင်မှုကလာမယ့်လတွေအတွင်းမှာစတင်နိုင်တော့မယ်လို့ခန့်မှန်းထားတဲ့အကြောင်းကြေညာလိုက်ပါတယ် VOA သတင်းတောက် Kevin Eno ရဲ့သတင်းကိုတော့မတ်တင်ကြီးထက်ကပြပြပေးပါလိမ့်မယ်ရှင်
Amazon လုပ်ငန်းကြီးရဲ့အမှုဆောင်တွေအစိုးရတော့ဒီမောင်းသူမဲ့ drone ရှင်တွေကကဘာကြီးကိုပြောင်းလဲပြစ်နိုင်ပါတယ်တဲ့ Amazon လုပ်ငန်းကြီးက Jeff Wiki ကအခုလိုပြောပါတယ
် So I think this is beautiful
ဒီကနေ့ကလာနဲ့အကန့်ညီဆုံးခေတ်အမီဆုံးစနစ်ဖြစ်ပြီးကောင်းလဲကောင်းတယ်လို့ကျွန်တော်ထင်ပါတယ
်လာမယ့်လပိုင်းနှစ်အတွင်း American ပြည်ထောင်စုမှာဒီမောင်းသူမဲ့ drone ရှင်နဲ့ပစ္စည်းတုပ်အသေးလေးတွေကိုအင်တန်ရာရောက်စပီးပို့ပေးတော့မှာလို့လဲAmazon လုပ်ငန်းကြီးက Jeff Wiki ကပြောပါတယ်.
Once the customer gets too close,
ပစ္စည်းမှာတဲ့သူနဲ့နီးလာပြီဆိုရင်တော့မြေပြင်ကိုမဆင်းခင်အဝေးတိုင်း drone ရင်ကအရင်ဆုံးစူးစမ်းစစ်ဆေးမှာပါ. drone ရင်အနေနဲ့ဒါကဘေးမကင်းဘူးလို့သတ်မှတ်ရင်အောက်ကိုဆင်းမှာမဟုတ်ပါဘူး.
ဒီလိုအင်အရောက်ပို့မဲ့ဝန်ဆောင်မှုကိုစမဲ့အချိန်နဲ့နေရာအတိအကျတော့မသိရသေးပေမဲ့ဒီမောင်းသူမဲ့ drone ရင်နဲ့ပို့ဆောင်မှုကဘေးကင်းမယ်ဆိုတာကိုတော့အတိအကျပြောနိုင်ပါတယ်လို့လဲဝီကီကပြောပါတယ်။မောင်းသူမဲ့ drone ရှင်တွေကလျှက်စစ်ဓာတ်အားသုံးမှဖြစ်ပေမဲ့15မိုင်လောက်အထိပဲပြန်တက်နိုင်မှာပါ။နောက်တင်းမဲ့ပစ္စည်းအရွယ်အလေးချိန်ကိုလည်း9ပေါင်အထိပဲသတ်မှတ်ထားပါတယ်။ Las Vegas မှာလုပ်တဲ့ Amazon ရဲ့ပထမဆုံးသော Remars အခမ်းအနားမှာအခုလိုကြီးညာခဲ့တာဖြစ်ပြီး drone ရှင်ကိစ္စတစ်ခုတည်းတော့မဟုတ်ပါဘူး။တစ်ချိန်မှာကဘာပတ်လမ်းတဲ့ကိုလူ6ယောက်ထိပို့ဆောင်ပေးမဲ့အမေဆုံးရဲ့ Shepherd အာကတရှင်အတွက်ကိုလည်းဒီပွဲကိုတယောက်သူတွေဝင်ရောက်ခွင့်ရခဲ့ပါတယ်။ဘယ်ချိန်မှာဒီခီးစဉ်တွေစနိုင်မလဲဆိုတာကတော့အတိအကျမသိသေးပါဘူး။ဒါပေမဲ့လည်း SpaceX နဲ့ Virgin Galactic တို့လိုကုမ္ပဏီတွေနဲ့အပြိုင်လှုပ်လာတာနဲ့အတူအာကတအလဲအပတ်ခီးတွေလက်တွေ့ဖြစ်ဖို့ပို့ပြီးတော့နှီးဆက်လာနေပါပြီ။ Software Engineer Lihi Granados ကအခုလိုပြောပါတယ
် I just think it's so cool that it's so becoming so accessible to
ပစ္စနာရှိရင်ဘယ်သူမှစိုးသုံးခွင့်ရလာတာကတိတ်ကောင်းတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့လည်းလူတိုင်းအတွက်ဖြစ်လာဖို့ကျွန်တော်တို့အခုလောက်ထိလှုပ်လာနိုင်တာတိတ်ကောင်းတယ်လို့ထင်ပါတယ
်ကဘာပေါ်ကကိစ္စပြန်ပြောရမယ်ဆိုရင်တော့အစိုးရလေချောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲမှုဌာနကမောင်းသူမဲ့ drone ရင်တွေနဲ့ပစ္စည်းပို့တာကိုစမ်းသပ်ခွင့်ရထားပြီလို့အမေဆုံကအတည်ပြုထားပါတယ်ရှင
်။နောက်တင်ကြီးထားတင်ဆက်ပေးကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့ internet ပေါ်ကအချက်လက်ခိုးယူမှုပြဿနာဖြေရှင်းနိုင်ရေးကိုတင်ဆက်ပေးကြပါတယ်။ internet online ပေါ်ကအချက်လက်တွေကအဲ့နေရရှိနေတာပါ။ computer တွေကိုခိုးဖောက်ခုံးဝင်ထိုးဖောက်နေသူတွေကပိုးပြီးတော့လက်စွမ်းထက်လာတာကြောင့်ကမ္ဘာတစ်လောကကုမ္ပဏီတွေကလေ့ကျင့်သေးကြပေးထားတဲ့ကျွမ်းကျင်လုပ်သားတွေအလုံးလောက်မရှိဘူးပြဿနာကြုံနေရပါတယ်ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်အမေရိကန်ဆိုရအနေနဲ့ကွန်ပျူတာနဲ့အင်တာနက်ဆိုင်ဘာလုံခြုံရေးကျွမ်းကျင်လုပ်သားတွေမွေးထုတ်ပေးဖို့တိုးမြင့်ပြီးတော့လည်းလှုပ်ဆောင်နေပါတယ် view သတင်းတော့ဆာဟာမာဂျစ်ပေးပွဲသတင်းလွှာကိုတော့ကိုဝင်းမင်းကပြပြပေးပါလိမ့်မယ
်ဟုတ်ကဲ့ပါဖွံ့ဖြိုးပြီးနိုင်ငံတွေကြားစစ်ပွဲတွေဟာစစ်မြေပြင်မှာတင်ဖြစ်တာမဟုတ်တော့ပါဘူးလက်ရှိမှာဒီနိုင်ငံကြီးတွေအနေနဲ့သူတို့ပြိုင်ဘက်နိုင်ငံတွေစီကနေအဖိုးတန်တဲ့သတင်းတွေကိုခိုးယူဖို့အင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေလုပ်နေကြပါပြီ American ga cyber lung jong yi bata ye chang da Ben Brostoff ga
Our adversaries know that they can't fight a war with us on the battlefield.
Jano ro ko tai khai ni de du ri ga ti ba de. Jano ne ne jano ro ko sit mye pye ma sit pwae ji tuku ma tai nai u le. Da chang jano ro ga tacha ni ri ne jano ro ko tai khai la ja da ba.
Ku lo chei ma Cyber Security Ventures Magazine ya 2022 ခုနှစ်ရောက်ရင်လိုအပ်လာမဲ့စိုက်ဘာလုံခြုံရေးအလုပ်ကိုင်ပေါင်း 3.5 သန်းခန့်အတွက်ကျွမ်းကျင်လုပ်သားမရှိဘဲပြတ်လတ်သွားနိုင်တယ်လို့ဆိုခဲ့ပါတယ်။ဒီလိုအပ်တဲ့လုပ်ငန်းတာဝန်ကွက်လက်ကြီးကိုဖြည့်ဆည်းပေးဖို့ကစိန်ခေါ်မှုကြီးတစ်ခုပါ။ American နိုင်ငံအမျိုးသားသိပ္ပံဖောင်ဒေးရှင်းအဖွဲ့ကြီးက Victor P. Piotrowski က
Cyber security is a very challenging field.If you think about preparation of
internet cyber လုံခြုံရေးကဏ္ဍမှာအခက်အခဲစိန်ခေါ်မှုတွေအများကြီးကိုရှိနေတာပါဒီလုပ်ငန်းအတွက်တစုံတဦးကိုပြောထောင်မယ်ဆိုရင်ဒီလိုအနေနဲ့ဘာသာရများစွာမှာနည်းပညာပိုင်းအတွေ့အကြုံရှိထားရမယ်ဆက်စပ်ခြင်းမှာတော့ကွန်ပျူတာတွေကွန်ပျူတာ network ကွန်ရက်တွေမိုဘိုင်းလက်ကင်ဖုန်းကွန်ရက်တွေ internet နဲ့ဆက်ဆက်နေတဲ့အရာတွေသိဖို့လိုပြီးနောက်ထပ်လိုအပ်တဲ့ဘာသာရတွေလည်းနှစ်စင်တိုးများလာနေတာပါဒါတွေအားလုံးကိုအမြဲအမိလိုက်နိုင်ဖို့ကတကယ့်ကိုမလွယ်ပါဘူ
းအခုလိုလိုအပ်တဲ့စိုက်ဘာလုံခြုံရေးဆိုင်ရာကြွမ်းကျင်မှု scale ကွက်လက်ကိုဖြည့်ဆည်းပေးနိုင်ဖို့ American အစိုးရအနေနဲ့နိုင်ငံတစ်ဖွဲ့ကတက္ကသိုလ်တွေမှာ scholarship ပညာသင်ဆုတွေတိုးပေးနေပါတယ်လက်ရှိစိုက်ဘာလုံခြုံရေးကျောင်းသူဖြစ်တဲ့ Natalie Lasan ကလည်း
I had always had a love of computer science.I had taken computer science classes in undergrad.
ကျမအနေနဲ့ကွန်ပျူတာသိပ္ပံဘာသာရပ်ကိုအရန်ခုံမင်ပါတယ်။ကျမရိုးရိုးဘွဲအတွက်ကွန်ပျူတာသိပ္ပံယူခဲ့တာကြောင့်အခုလို့ခုံမင်လာခဲ့တာပါ။နောက်မဟာဝိဇ္ဇာမာစတာဘွဲဆက်တက်ချင်းတုံးကလည်းအကျိုးသက်ရောက်မှုတကယ်ရှိနိုင်တာမျိုးကိုယူချင်ခဲ့တာပါ
။ပညာသင်ဆုရထားတဲ့ Natalie Lasan ဟာ Washington DC မြို့တော်က Johns Hopkins တက္ကသိုလ်မှာတက်နေပါတယ်။ Lasan ကတခြားအမျိုးသမီးကျောင်းသူတွေအနေနဲ့အမျိုးသားကြီးဆိုတဲ့ဒီလုပ်ငန်းနယ်ပယ်မှာပိုလိလာလောက်ကင်ကြဖို့ဖိတ်ခေါ်လိုက်ပါတယ
် Because of how cybersecurity professionals are portrayed in the media so all movies and TV shows so people with
media ရုပ်ရှင်နဲ့ TV ရုပ်မြင်သံကြားလောကမှာတော့ cyber လုံခြုံရေးကျွမ်းကျင်လုပ်သားတွေကိုပြတဲ့အခါမှာအများအပြားခေါင်းစုပ်ဝတ်ထားပြီးတော့မြေအောက်ခန်းတွေမှာအမောင်ခန်းတွေထဲမှာလုပ်နေတဲ့အမျိုးသားတွေကိုကြီးပဲပြနေကြတာပါအဲ့ဒီတော့အမျိုးသမီးတွေအနေနဲ့ဒီအလုပ်ကိုစဉ်းစားမှမစဉ်းစားဝင်ဘူးပေါ့နော်ဘာလို့လဲဆိုတော့ main ကလေးငငယ်လေးကလေးကဒီအမျိုးသား cyber လုံခြုံရေးကျွမ်းကျင်လုပ်သားတွေကိုပဲမြင်ခဲ့ရတာကြောင့်လေဒါကြောင့် main ကလေးတွေအနေနဲ့ဒီအလုပ်လုပ်ဖို့စိတ်ကူးလို့တော့မရဘူးပေါ့နော်ဒါကြောင့်အရေးကြီးတယ်လို့ထင်ပါတယ်အမျိုးသမီးတွေအနေနဲ့လည်းဒီလုပ်ငန်းမှာထွက်လုကြပြီးသူတို့လည်း cyber လုံခြုံရေးကျွမ်းကျင်လုပ်သားတွေဖြစ်နိုင်တယ်ဆိုတာပြဖို့လိုနေပါပြီအဲ့ဒီတော့တခြားအမျိုးသမီးတွေလည်းဒီမှာလာလေ့လာပြီးတော့လုပ်ကြပါကျမတို့ကဒီကဏ္ဍထဲမှာရောက်နေပါပြီ
တကယ်တော့ cyber လုံခြုံရေးပညာသင်ဆုရဖို့ American နိုင်ငံသားဖြစ်ဖို့ဒါမှမဟုတ်အမြဲတမ်းနေထိုင်ခွင့်ကပ်ပြားကင်ဆောင်ထားသူဖြစ်ဖို့လိုပါတယ်။အခုလိုပညာသင်ဆုနဲ့ဘွဲရပြီးရင်တော့ပညာသင်ဆုရတဲ့ကာလပမာဏအတိုင်းအမေရိကန်ဆိုရအေဂျင်စီတွေမှာဝင်ရောက်လုပ်ကိုင်ပေးရမှာဖြစ်ပါတယ်ခနာ
။ Government တက်ဆက်ပေးကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဂျိုးလူကိုတုံးပြီးတော့လူသားတွေရဲ့ကျန်းမာရေးဆိုင်ရာအချက်အလက်ကိုရယူတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။နက္ခတ္တဗေဒပညာရှင်တွေဟာသူတို့နေသူတို့ဟန်နေတဲ့ကမ္ဘာပြင်ပကဂျိုးတွေနက္ခတ္တာယာတွေကိုအကြောင်းကိုလေ့လာကြပါတယ်အခုဆိုရင်လည်းဂျိုးတွေကိုတုံးပြီးတော့ကမ္ဘာပြည်သားမကလူသားတွေရဲ့ကျန်းမာရေးဆိုင်ရာကိစ္စတွေကိုလည်းဂျိုးတွေကနေတဆင့်စောင့်ကြည့်နေနိုင်ပြီဖြစ်ပါတယ်ဗီဒီယိုသတင်းတော်ခမင်းအင်းတော်သတင်းလောက်ကိုတော့မက်ခွန်ဂျိုးကပြပြပေးပါလိမ့်မယ်ရှင
်ကမ္ဘာဂျိုးပတ်လမ်းကြောင်းတွေကဂျိုးတွေဟာစိတ်ဝင်စားစရာအဆန်းတကျဲမြင်ကွင်းတွေကိုမြင်နိုင်စွမ်းရှိသလိုလူထုကမှလူကိုသိစေနိုင်တဲ့အရာတွေပါဝင်နေတယ်ဆိုတာကိုပါမြင်နိုင်ပြောပြနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဆိုင်ရာဥရောပဌာနက Benson Hanna Bench ကပြောပါတယ
် According to the World Health Organization adverse air quality is responsible of 7 million premature deaths
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရတကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်လူထုညဉ့်ဉန်းမှုကြောင့်သေနေမစေဘဲသေဆုံးသွားသူပေါင်း9သန်းရှိတယ်လို့သိရပါတယ်ဥရောပမှာဆိုရင်သေနေမစေဘဲသေဆုံးသူအရေအတွက်က၄သိန်းကနေ၅သိန်းအထိရှိတယ်လို့ဥရောပဘဝန်ကျင်ဆိုင်ရာဌာနကခန့်မှန်းထားတာကြောင့်ဒါဟာတကယ်ပြဿနာပါ
လူငယ်တဲ့နှစ်20ကျော်ကစပြီးလေရုညဉ့်ညံ့မှုအဆင့်ဘလောက်တောင်ဆိုးနေတယ်လဲဆိုတာနဲ့ဒီလေရုညဉ့်ညံ့မှုဘယ်ကလာတယ်လဲဆိုတာတွေသိရဖို့ယုံကြည်စိတ်ချရတဲ့အချက်လက်တွေစုဆောင်းနိုင်မဲ့ဂျူရူတွေကိုဥရောပသမ္မဂကနေမပြတ်လွတ်တင်ခဲ့တယ်လို့ဥရောပဆိုင်ရာအာကာသအဖွဲ့ကကလော့စ်စီနာကအခုလိုပြောပါတယ်
Now with the Copernicus mission Sentinel-5 precursor we have global coverage within one day and very good spatial resolution
အခုဆိုရင်ကမ္ဘာမြေလေလာရေးဂျူဂျူဖြစ်တဲ့ Copernicus Sentinel-5 precursor ဆက်ကူသုံးပြီးပြတ်သားမှု 7x3.5 km ရှိတဲ့တိတ်ကောင်းတဲ့ပုံရိပ်တွေကိုတစ်ကမ္ဘာလုံးအတွက်တရက်အတွင်းမှာပဲထုတ်ပေးနိုင်ပါပြီ အာကာသတွင်တိုင်းဒါယာမှာ၃နဲ့ဒီဆက်တွေနဲ့လေရုအစီအသွေးကိုစောင့်ကြည့်ဖို့ပြင်မိုးရွာသာခံမှန်းတွက်ချက်ဖို့ကိုပါပထမဆုံးအသုံးပြုနိုင်တော့မှာပါ
ဂျူရူတွေဟာကားအိဇောပိုက်တွေကနေထွက်တဲ့အန်ဒီယာကြီးတဲ့နိုက်ထရိုဂျင်ဒိုင်အောက်ဆိုက်လိုဓာတ်ငွေကစပြီးအချက်လက်မျိုးစုံကိုစုဆောင်ပေးနေပါတယ်အမှုံမွားတွေနဲ့မှုတ်ဆေးတွေဘလောက်ပါဝင်နေဆိုတဲ့အဆင့်ကိုလည်းတိတိကျကျပြောပြပေးနိုင်ပါတယ်နယ်သာလန်နိုင်ငံမိုးစလဌာနက pH big guy ကအခုလိုပြောပါတယ
် The Tropomy instrument is really a big step forward in what we can dodo. And that's for
Tropomy ဆိုတဲ့ကိရိဟာကျွန်တော်တို့ရှေ့ဆက်ရမယ့်လုပ်ငန်းတွေအတွက်အလွန်အရေးပါပါတယ်။သူကပို့လိုက်တဲ့ပုံရိပ်တွေဟာအထင်ရှားဆုံးပဲလို့ကျွန်တော်ထင်ပါတယ်။ဒီတော့ဒီ Tropomy ကိုသုံးပြီးမြေပြင်ရဲ့ပုံရိပ်တွေကို 7x3.5 ကီလိုမီတာလောက်အထိပြက်ပြက်သားသားတိုင်းနိုင်ပါတယ်။ဒါဟာအရင်ဆက်ကပေးပို့နိုင်တဲ့ပုံရိပ်တွေထက်စဲစားမကပိုပြီးကောင်းမွန်တာဖြစ်ပါတယ
်။အခုလိုအသေးစိတ်အချက်လက်တွေကိုသုတေသနပညာရှင်တွေတီခွင်ရလာတဲ့အခါမှာဥပရေပြုအမှတ်တွေအနေနဲ့လေရုညဉ့်ဉဏ်မှုနဲ့ပတ်သက်လို့လေရုညဉ့်ဉဏ်မှုဘယ်ကဖြစ်လာတယ်ဆိုတာနဲ့ဒီလေရုထဲမှာအန်ဒီယဖြစ်စေတဲ့ညဉ့်ဉဏ်မှုတွေကိုတာစီကာကွယ်ရေးဆိုင်ရာမူဝါဒတွေချမှတ်ကောင်းထည့်ဖော်ဖို့လိုအပ်တဲ့အသေးစိတ်အချက်လက်တွေကိုလည်းအတိအကျဖော်ထုတ်ပေးလာနိုင်မှာဖြစ်ပါတယ်ရှင်
မခွာညိုပြောပြပေးခဲ့တာဖြစ်ပါတယ်။ကျမတို့ view မြန်မာပိုင်းစီစဉ် Asia Set 7ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောရုပ်မြင်သံကြားစီစဉ်တွေကို Intel Set 70 INTEL SAT 17နဲ့ Mia Set 3 MEA SAT 3တို့ကနေပြီးတော့ဂျွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပြီဖြစ်ပါတယ်။ညနေပိုင်းအတန်လွှင့်အစီအစဉ်ပြီးပြီးချင်း9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးနေတဲ့VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook စာမျက်နှာတို့ကလည်းကြည့်ရှုနိုင်ပါလိမ့်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုကိုရဟန်နိုင်ကကြီးညာပေးပါလိမ့်မယ
်။ Sorry အရှေ့မင်းသားကအိုမန်ပင်လယ်ကွေ့ထဲမှာရင်းနှီးတင်းတင်းမောင်းနှစ်ဆင့်တိုက်ခိုက်ခံလိုက်ရတာဟာအီရန်နိုင်ငံရဲ့လက်ချက်ဖြစ်တယ်လို့ပြတ်တင်လိုက်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းဒါနဲ့ပတ်သက်ပြီးတော့ပြည့်ပြည့်စုံစုံရည်တည်လှုပ်ဆောင်ကြဖို့ကိုသူကတောင်းဆိုလိုက်ပါတယ်။ဂျာတာပရင်းနေကဖြစ်ခဲ့တဲ့ဒီဘုံခွဲတိုက်ခိုက်မှုတွေကြောင့်နော်ဝေးနိုင်ငံပိုင် Front of Air Timor နဲ့ဂျပန်နိုင်ငံပိုင် Kokuta Courageous Timor တွေထိခိုက်သွားခဲ့တာဖြစ်ပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတွေကအီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့အပြုသဘောဆောင်တဲ့လက္ခဏာမပြရင်အီရန်အနေနဲ့လည်းသူတို့ဘက်ကလာရောမှုတွေကိုဖျက်တောက်သွားမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြောဆိုလိုက်ပါတယ်။ဇနီးနေ့ကတာဂျီကစ္စတန်နိုင်ငံမှာကျင်းပတဲ့အာရှထိပ်သီးညီလာခံမှာသမ္မတရူဟာနီကအခုလိုပြောလိုက်တာဖြစ်ပြီးတော့အပြုသဘောဆောင်တဲ့လက္ခဏာဆိုတာကိုတော့အသေးစိတ်ပြောဆိုရှင်းပြသွားခဲ့တယ်မရှိခဲ့ပါဘူး။ဆိုမာလီနိုင်ငံမျိုးတော်မိုဂါဒီရှူးမျိုးကလူစီကားရလမ်းမတစ်ခုပေါ်မှာစနေနေ့ကဘုံတလုံးပောက်ကွဲခဲ့တာကြောင့်လူ10ယောက်ထပ်မံတဲ့သေဆုံးပြီးတော့23ယောက်ဒဏ်ရာရသွားခဲ့တယ်လို့မျက်မြင်သက်သေတွေနဲ့ကျန်းမာရေးထောင်ရှိသူတွေကပြောပါရယ်။ဟောင်ကောင်မှာလူတွေထောင်နဲ့ချီပြီးတော့ဒီနေ့မှာအနက်ရောင်ဝတ်စုံတွေဝတ်ဆင်လမ်းပြီးတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးဟောင်ကောင်အုပ်ချုပ်ရေးမှုကလည်းယာရုကနေနှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါရယ်။ဟောင်ကောင်မှာနေထိုင်တဲ့သူတွေကိုတရုတ်နိုင်ငံပြည်မာကြီးကိုပို့ပြီးတော့တရားစီရင်ခွင့်ပြုလာနိုင်တဲ့ဥပဒေကြမ်းကိုအတည်ပြုလှုပ်ဆောင်ခဲ့တာကြောင့်ဟောင်ကောင်ဒေသခံတွေကအခုလိုဆန္ဒပြတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံမှာချင်းပနေတဲ့ကိုပါအမေရိကဖလာဘောလုံးပွဲမှာတော့မက်ဆီရဲ့အာဂျင်တီးနားအသင်းရှုံးနေသွားပါတယ်။အာဂျင်တီးနားနဲ့ကိုလံဘီယာတို့မနေ့ကကစားခဲ့ကြတာမှာကိုလံဘီယာက2ဂိုးကိုမရှိနဲ့နိုင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
တဲ့ရင်ကျုပ်ကိုကိုရအနိုင်ကကြီးညာပေးခဲ့တာပါဒီနေ့နေ့အတွက်စီစဉ်ထုတ်လို့ရမှုကတော့မက်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူဘေအယ်တရဖြစ်ပါတယ်ကျမအီတန်စင်ပါရှင် View American တန်ညာပိုင်းမြန်မာဘာသာစီစဉ်နေကတော့ည9နာရီစင်တိုင်းအထိလိုင်းတိုမီတာ24.25နဲ့51တူကနေတိုက်ရိုက်ဖန်ယူနာစင်နေပါတယ်နားစင်တဲ့တော်တာရှင်ပေါင်းကိုထူးပေးကျေးဇူးတင်ပါတယ်ညာပိုင်းစီစဉ်မှာပြန်ဆောင်ပါအောင်မယ်ရှင်
This program has come to you from the Voice of America, Washington.
။